မြန်မာနိုင်ငံမှာမကြာသေးခင်တုန်းကပဲအာဏာပိုင်တွေကဖမ်းဆီးအရေးယူခဲ့တဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့နဲ့သတင်းမီဒီယာသမားတွေအပါအဝင်လွတ်လပ်စွာဖော်ထုတ်ပြောဆိုမှုတွေကိုဖိနှိပ်တဲ့ဥပဒေကိုအဆုံးသတ်ရေးဒီကနေ့ရန်ကုန်မြို့မှာမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာအရသာအစိုးရတက်လာပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအားနည်းလာနေပြီလားလို့လည်းဆန္ဒပြသူတွေကစိုးရိမ်နေကြတာပါအပြည့်စုံကိုတော့ရန်ကုန်မြို့ကဆန္ဒပြပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မမြင့်မြင့်ခိုင်ကပြောပြပါမယ်ရှင
်ရန်ကုန်မြို့ကဆန္ဒပြပွဲမှာတော့လက်ရှိတက်မတော်ကဆက်သွယ်ရေးဥပဒေပုံမှန်66နဲ့တရားစွဲဆိုဖန်ဆီးထားတဲ့ The Voice Weekly Editor ချုပ်ဦးကျော်မင်းစွေအပါအဝင်မတရားသေးနဲ့ဆက်သွယ်တယ်ဆိုပြီးတီဘောရဲစခန်းမှာအမှုဖွင့်ဖန်ဆီးထားတဲ့TVB ကသတင်းတော်ဦးအေးနိုင်နဲ့ကိုပြည့်ဖုံနိုင် ARB သတင်းဌာနကသတင်းတော်ဦးသိန်းစောခေါ်လဝီဝန်တို့ကိုချက်ချင်းလွတ်ပေးဖို့တောင်းဆိုခဲ့ကြတာပါဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကကိုတာလွန်ဆောင်ထက်ကတော့အခုလိုပြောပါတယ
်ကျွန်တော်တို့ဒီအုပ်ချုပ်ရေးမှန်နိုင်တရားစီရင်ရေးမှန်နိုင်ဟုတ်လားအခုမြေကြီးမှန်နိုင်ဒီမှန်နိုင်တွေကိုကျွန်တော်တို့ကထိန်းကိုရမယ်မီဒီယာပေါ့နော်အဲ့ဒါကိုဒီမီဒီယာကိုဘယ်လိုမျိုးမီဒီယာသမားကိုဆက်ဖို့တင်းနဲ့ဖမ်းတယ်အဲနောက်ပြီးတော့66ကြောက်ကကြီးနဲ့ဖမ်းတယ်ဆိုတော့အိစားဘလို့မှလက်ခံလို့မရဘူးဆက်ဖို့တင်းနဲ့ဖမ်းရသေးဆိုလို့ရှိရင်တက်မတော်မှလည်းရင်းရဲရေးအတွက်အဲသူတို့တွားပြီးတော့ဆွေးနွေးနေတဲ့ကိုချုပ်တွေရှိတယ်သူတို့လည်းဆက်ဖို့တင်းနဲ့ညှိမာတယ်လေအဲ့တော့ဒါသာဒီမျိုးလည်းဆက်ဖို့တင်းနဲ့ညှိတာပေါ့ဒေါက်ဆန်းကြီးလည်းဆက်ဖို့တင်းနဲ့ညှိတာပေါ့ဒီတေလုံကြီးလာကကြီးတခုလုံးလည်းဆက်ဖို့တင်းနဲ့မညှိနိုင်ဘူးအဲ့တော့ဥပဒေရဲ့သဘောတရားဒီဥပဒေဒီဒီသူ့ကိုမှမျက်နှာလိုက်ရှာမှုဥရေဒီနိုင်ငံသားအားလုံးကိုတပြေးညီဆက်ဆံအဲ့တော့တရင်သမားတွေကိုဆက်ခွန်တင်းနဲ့ဖမ်းရင်ကျန်တဲ့လူတွေဆက်ခွန်တင်းနဲ့ပုံဖမ်းဟုတ်တယ်မလားအဲ့တော့ကျွန်တော်တို့ကအဲ့တော့တရင်သမားတွေကိုမှရွေးပြီးတော့ဆက်ခွန်တင်းနဲ့ဖမ်းတာကျွန်တော်လုံးဝလက်ခံလို့မရဘူးအဲ့ဒါကြောင့်မို့ကျွန်တော်ဒီနေ့ဆန္ဒပြပွဲလုပ်တယ်နောက်တစ်ခုကပုံမှန်66ကကြီးဒီ66ကကြီးဒီနိုင်ငံတကာဆန်ရင်ဆန်ရုံနဲ့ပဲကြည့်ကြည့်ဘလို့ပဲကြည့်ကြည့်ဘလို့မှဒီမိုကရေစီနဲ့မသိတော့တဲ့ဥပဒေဒါကြောင့်မို့ကျွန်တော်မျိုးစွေကိုရင်းနိုင်ကိုပြေတော့ကိုသိန်းတော့ဒီတော့ဒီ၄ရောက်လုံးကိုချက်ချင်းလုပ်ပေးကိုကျွန်တော်တောင်းဆိုတယ်အဲ့တော့သူတို့ဆွဲထားရမှုတွေဒီမတရားတဲ့ကိစ္စတွေဖြစ်တယ်အဖွဲ့ကြီးတရက်ကနေပြီးတော့ရည်ရချက်ရှိရှိကျွန်တော်တို့နှိပ်ကွတဲ့အနေနဲ့ဆွဲရလို့ရဖြစ်တယ်အဲ့ကြောင့်ကျွန်တော်ဒီနေ့ဆန္ဒပြတယ်ဥပဒေပေါင်းတွေကနေဆန္ဒပြတယ်ရှေ့လျှောက်လည်းဥပဒေပေါင်းတွေကနေကျွန်တော်ဆက်တိုက်ပွဲဝင
် NLD အစိုးရတက်လက်ထက်မီဒီယာဖိနှိပ်မှုကပိုဆိုးလာတဲ့အနေအထားမျိုးဖြစ်လာသလိုဒီမိုကရေစီစနစ်ကိုအကောင့်ထဲပေါ်နေတဲ့အစိုးရရဲ့စံနှုန်းကျလာတယ်လို့သူကဆိုပါတယ်သတင်းမီဒီယာသမားတွေအပေါ်ဖန်ဆီးထောင်ချမှုကိုကန့်ကွက်ဆန္ဒဖော်ထုတ်နေတဲ့တချိန်တည်းမှာပဲဆက်သွယ်ရေးဥပဒေပုံမှန်66ကဖျက်သိမ်းရေးလက်မှတ်ထိုးလှုပ်ရှားမှုကိုလည်းပြုလုပ်ခဲ့ပြီးသတင်းသမားတွေနဲ့အတူအရက်ဖက်အဖွဲ့အစည်းတချို့နဲ့ပြည်သူတွေပူးပေါင်းပါဝင်ခဲ့ကြပါတယ်2019ခုနှစ်မြန်မာပြည်ရဲ့သတင်းစာလွတ်လပ်ခွင့်ညွန့်ကိန်းအရင်းမြစ်တွေကထက်စာရင်တိုးတက်လာတယ်လို့နယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကကြီးကလေးဧပြီလကထုတ်ပြန်ထားတာရှိပါတယ်ဒါပေမဲ့လက်ရှိဖြစ်ပေါ်နေတဲ့မီဒီယာဖိနှိပ်မှုအခြေအနေအရဒါဟာဟန်ပြတိုးတက်မှုလားဆိုတာသံသယဖြစ်လာတယ်လို့ Equality မြန်မာအဖွဲ့ကဥအောင်မျိုးမင်းကပြောပါတယ်
ကပ္ပမမြန်မာနိုင်ငံရဲ့လွတ်လပ်စာထုတ်ဖော်ပြောဆိုခွင့်နေသတင်းမီဒီယာလွတ်လပ်ခွင့်နေတိုးတက်လာတယ်ဆိုတာကျွန်တော်အများကြီးခုံယူပါတယ်တကယ်လည်းတိုးတက်လည်းတိုးတက်တင်တာကြာလာပါပြီဒါပေမဲ့အားနည်းချက်ကတော့အခုလိုမျိုးကိစ္စတွေဖြစ်လာတဲ့ချိန်မှာတိုးတက်မှုတွေကိုတန်တရားရှိလာကြတယ်ဟန်ပြရင်တိုးတက်ပဲလားနိုင်ငံတကာအသိမှတ်ပြုပြီးတိုးတက်ဟန်ပြပြီးပြန်ပြီးနောက်ဆုံးမှလာဆိုတဲ့အရာမျိုးဖြစ်လာအဲ့လိုမျိုးဖြစ်လာပြီးဆိုတော့ကျွန်တော်တိုင်းပြည်အတွက်လည်းမကောင်းပါဘူးတိုင်းပြည်ကဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေတဲ့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကလည်းအားမကောင်းပါဘူးအဆိုးဆုံးကတော့ဒီမှာဖြစ်တဲ့ဒီလိုကိုယ်တိုင်ကအခြေခံသတင်းမီဒီယာလွတ်လပ်ခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်ထိခိုက်နေတဲ့များပါလာပလုတ်ဝင်မျိုးတိုးတက်တဲ့တိုင်းပြည်လို့ကျွန်တော်ဘယ်လို့မှဂုဏ်ယူနိုင်မှာမဟုတ်ဘူ
းလက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေပုံမှ66ကနေတရားစွဲဆိုမှု64မှုရှိပြီးသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိနေပြီးသတင်းသမား14ဦးတရားရင်ဆိုင်ရတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းမှာတော့ TNL ခေါ်တအောင်ပလောင်တပ်ဖွဲ့ကလုပ်တဲ့ဝန်ရစည်းဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးမိအခမ်းအနားကိုတွားရောက်သတင်းယူတဲ့သတင်းတောက်သုံးကိုတက်မတော်ကတီဘောမျိုးနဲ့ရဲတပ်ဖွဲ့မှုယုံမှာမတရားအတင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားပြီးလုံးလုံးစုံမှာတော့တီဘောအကျဉ်းထောင်မှာထိန်းသိမ်းထားတာလေးဖြစ်ပါလိမ့်ရှင်